ကြံပါလာရေးကောင်းဆောင်တို့ကိုမတရားအတင်းဆက်သွယ်မှုနဲ့တက်မရောကတရားဆွဲဆိုပြီးထောင်နာအတိအကျချမှတ်ခဲ့တဲ့အမှုကိုခရိုင်အစဉ်တရားရုံးကိုအယူခံဝေမှာဖြစ်ပြီးသူတို့နှစ်ဦးအမြန်ဆုံးပြန်လည်လွတ်မြောက်ရေးနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအမိခံနဲ့တက်မရောကာကွယ်ရေးဦးစီးချုပ်ကိုစာပေးဖို့တောင်းဆိုသွားမှာဖြစ်တယ်လို့ကချင်မြစ်ချင်းထွေးရန်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့ကကချင်မြချင်းထွေးရန်အဖွဲ့ကအဖွဲ့ဝင်တွေစုဝေးဆွေးနွေးခဲ့ကြတဲ့အစီအစဉ်ကနေနိုင်ငံတော်အဆင့်ထိစာပေးဖို့တောင်းဆိုသွားဖို့ဆုံးဖြတ်ခဲ့တာပါမဆူမုံကပြောပြထားပါတယ်
ရှမ်းပြည်နယ်မုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဦးထွန်းတော်နောင်လန်းနဲ့တရုတ်ဆရာဦးလက်ကျော်ကံဆိုင်တို့ကိုမတရားတင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တစ်အပါအဝင်တက်မတော်ပေါ်မှာအသေးဖြတ်မှုပုံမှန်900နဲ့ပိုးကုံတွင်းကုံဥပဒေတွေနဲ့ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကလာရှိုးတရားရုံးကနေသူတို့ကိုပြစ်ဒဏ်ရချမှတ်လိုက်တာဖြစ်ပါတယ်ဦးနောင်လက်ကိုတော့ထောင်ဒဏ်4နှစ်နဲ့3လချမှတ်ခဲ့ပြီးဦးကံဆိုင်ကိုတော့2နှစ်နဲ့3လပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးသူတို့နှစ်ဦးကိုပြစ်ဒဏ်ရချမှတ်လိုက်တဲ့အပေါ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်နှစ်ချင်းခရိုင်အတင်းတော် KPC ကအထူးစည်းဝေးခေါ်ပြီးတော့ဘာသာရေးကောင်းဆောင်နှစ်ဦးလွတ်မြောက်ရေးဆွေးနွေးခဲ့ကြတယ်လို့ KPC ရဲ့အထွေထွေအထွေမှုတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ကျွန်တော်တို့ရှိနေကမြို့နယ်မှာစီရင်ချက်ချတဲ့အတွက်ကြောင့်လို့ခရိုင်ကိုအယူခံစာပြင်ထားကြည့်ပြီးဒီကိစ္စအတွက်အခု KPC ကလည်းဒါကိုဒီလိုစီရင်ဆွန်ဆက်ချက်အရာတက်ဆိုင်ရာနိုင်ငံတော်သမ္မတစီစာရေးဒီမှာတောင်းဆိုဖို့ပါဒီတွေရဲ့လွတ်မြောက်ရေးအတွက်ပြီးရင်ဒါကိုမိတ်တူကိုကာကွယ်ရေးဦးစီးချုပ်တို့နိုင်ငံတော်အတိုင်းပင်ခံတို့အဲဒီတက်ဆိုင်ရာတိုင်းတွေကိုပေးဖို့စာရေးဖို့အခုကျွန်တော်တို့ဆုံးဖြတ်ပြီးမှအခုလက်ချက်လို့ဆိုကျွန်တော်တာပို့ဖြစ်နေတယ်မှာ
ဒီလိုမျိုးကချင်နှချင်းခွင့်ရအတင်းခေါင်းဆောင်နှစ်ဦးကိုအခုလိုပြစ်ဒဏ်ရချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်နေကြောင်းရန်ကုန်မြို့အမေရိကန်တန်ရုံးကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်သူတို့နှစ်ဦးကိုထိန်းသိမ်းထားတဲ့အချိန်မှာနှိမ့်မနှိမ့်ဆက်ခံရမှုတွေရှိတယ်ဆိုတဲ့သတင်းတွေအပေါ်စိုးရိမ်မိတယ်လို့မတရားတင်းနဲ့ဆက်သွယ်မှုဥပဒေအပါအဝင်နိုင်ငံသားတွေပေါ်တရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့လည်းအမေရိကန်ကတောင်းဆိုထားပါတယ်ကချင်နှချင်းခွင့်ရအတင်းဥက္ကဋ္ဌဖြစ်သူဦးထွန်းတော်နောင်လက်ရဲ့စာမကြီးကလည်းအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ်
ဒီပြည်ထောင်စုတဲ့ဒီနေရာမှာအဲ့ဒီပုံမှန်နဲ့ဆွေးဆိုပြီးမှဒီလိုရှင်းချက်တက်ချင်တာအားလုံးကိုထိလိုက်ပြီပါပေါ့ဒီကျွန်တော်ကဒီအတင်းတော်မှာဥပစာချနေတဲ့ပုဂ္ဂိုလ်နဲ့ဓမ္မဆရာချနေတော့ဒီဒီချင်းကောင်းပေါ့ဒါပါကြီးကောင်းဆောင်တွေကိုဒီလိုလုပ်ချင်းကတော့အားလုံးကိုထိခိုက်ရတာပေါ့ရင်းချမ်းရေးကိုရှုရှုတဲ့အနေနဲ့လှစ်ပြီးဝင်လာတာကိုတောင်းဆိုပြီးနောက်မှဒီတင်တဲ့နော်တော့ဆက်ကြည့်တဲ့ကြောင်လေးကျမ်းမာရလို့စိုးရိမ်ကြရှိပါတယ်
။တိုင်းရသားလက်နက်ကိုင်ခွဲရင်းနဲ့တက်မတော်ကြအပြည့်ခက်ရဆဲနိုင်မှုနိုင်ငံတော်အနေနဲ့ပြည်ရင်းငြိမ်းချမ်းရေးပေါ်ဆောင်မှုဆောင်ရွက်နေတဲ့အချိန်မှာယုံကြည်မှုတည်ဆောက်နေတာတွေကိုထိခိုက်သွားစေနိုင်တယ်လို့လည်းကချင်နေချင်းခရိုင်အဖွဲ့ချုပ်ရဲ့ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆောဆောင်ကပြောပါတယ်။
လက်ပြေကောင်ပေါ်ရည်များမှာဒီလိုအခုဖြစ်တဲ့ပြဿနာတွေကိုထည့်ပြီးစဉ်းစားဖို့လိုပါတယ်ဆိုတော့ပြောချင်တာပေါ့။ဘာလို့လဲဆိုတော့ငင်းချမ်းကြီးဆိုတာကပြောနေပြီးမှတကယ်လက်တွေ့ဒီလိုအသေးမွှားနဲ့စကျွန်တော်ကညစ်ကိုရှုလိုက်နေဆိုရင်ကျွန်တော်မြန်မာနိုင်ငံအကြီးကြီးဖြစ်တဲ့ငင်းချမ်းကြီးကဒီလိုမှမရနိုင်ဘူးပေါ့
။ဘာလို့
ဆိုအခုလူကြီးတွေကဟိုငင်းချမ်းကြီးဆိုပြီးမှပဲစပွဲပေါ်မှာဆွေးနွေးနေတယ်ဒီလိုအဲ့ဒီမှာဖြစ်တဲ့ဥစ္စာတွေမသိတော့ဒီလိုမှငင်းချမ်းကြီးကိုဒီဆောက်လို့မရဘူးပေါ့။
ဆေးတင်မမှုတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာမှာဖြစ်ပွားခဲ့တဲ့မုံကိုဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုလိုက်လံပြသခဲ့လို့ဆိုပြီးမုံကိုမြို့နယ်ကကချင်မြချင်းခရိုင်အတင်းဥက္ကဋ္ဌဦးနောင်လန်းနဲ့တင်းဥဆရာဦးကံဆိုင်တို့ကိုဒီဇင်ဘာလ24ရက်နေ့ကဗျူဟာမှုကဆင့်ခေါ်ခဲ့ပြီးတဲ့နောက်မှာမူဆဲရဲစခန်းမှာထိန်းသိမ်းခံထားရတယ်ဆိုတဲ့အကြောင်းကြားစာရရှိပြီးသူတို့နှစ်ဦးကိုမတရားတင်းဆက်သွယ်မှုပုံမှန်တွေဖြစ်တဲ့ပုံမှန်ဆက်ခွန်1ဆက်ခွန်2တို့နဲ့တက်မတော်ဘက်ကနေတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင်